မွန်ပြည်သက်ပါတီရဲ့အကုံတုဆောင်ဥက္ကရာကြီးနိုင်ထောင်းမောင်ဟာဒီကနေ့မနက်ပိုင်းကထိုင်းနိုင်ငံစံကလာဘူရီမြို့မှာလူကြီးယောဂနဲ့ကွယ်လွန်သွားခဲ့တယ်လို့မွန်ပြည်သက်ပါတီပြည်တွင်းရေးတာဝန်ခံဗဟိုအလုံးမှုဆောင်ကော်မတီနိုင်ပကြားလည်းကပြောပါတယ
်ကျွန်တော်တို့မွန်ပြည်သက်ပါတီအကုံတုဆောင်ဥက္ကရာကြီးနိုင်ထောင်းမောင်ဟာ2024ခုနှစ်ဇန်နဝါရီလ18ရက်နေ့ထိုင်းစံတော်ချိန်9နာရီနဲ့5မိနစ်မနက်ပိုင်းဒီထိုင်းနိုင်ငံစံကလာဘူရီညနေစေရုံမှာကွယ်လွန်သွားခဲ့ပါတယ်
နိုင်ထောင်းမောင်ဟာ1965ခုနှစ်မှာမွန်ပြည်သက်ပါတီကိုစတင်ဝင်ရောက်ခဲ့တာဖြစ်ပြီးစစ်တော်ရေးတပ်မှတာဝန်ထမ်းဆောင်ခဲ့ပါတယ်။အဲဒီနောက်ပိုင်းပါတီရဲ့တာဝန်အစဉ်အဆက်ထမ်းဆောင်ရင်းမွန်အမျိုးသားလွတ်မြောက်ရေးတပ်မတော်ရဲ့စီဦးစီးချုပ်စစ်ကော်မတီအတွင်းရေးမှူးအနေနဲ့လည်းတာဝန်ထမ်းဆောင်ခဲ့သူပါ။2005ခုနှစ်ကနေ2019ခုနှစ်အထိမွန်ပြည်သက်ပါတီရဲ့ဥက္ကဋ္ဌဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးနောက်မှာတော့ကျန်းမာရေးကြောင့်2020ကစလို့အသက်88နှစ်အရွယ်ကွယ်လွန်ချိန်အထိဂုံတူးဆောင်ဥက္ကဋ္ဌကြီးအဖြစ်နဲ့သာရည်တည်ခဲ့ပါတယ်။အခုလိုဥက္ကရာကြီးနိုင်ထောင်းမွန်ကွယ်လွန်သွားတာဟာမွန်ပြည်သက်ပါတီဝင်တွေနဲ့မွန်အမျိုးသားလွတ်မြောက်ရေးတပ်မတော်အတွက်ဆုံးရှုံးမှုတာမကမွန်တမျိုးသားလုံးအတွက်ကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့လည်းမွန်ပြည်သက်ပါတီပြည်တွင်းရတာဝန်ခံဗဟိုအလုံးမှုဆောင်ကော်မတီနိုင်မညာလည်းကပြောပါတယ
်။သူအားဆိုရှင်တော့1965ခုနှစ်ကနေပြီးတော့ကွယ်လွန်သွားတဲ့ချိန်တိပေါ့နော်ကျွန်တော်တို့ရဲ့အမျိုးသားရေးတော်လှန်ရေးတာဝန်ကိုသစိုင်းမမတ်ထမ်းဆောင်ခဲ့ပါတယ်။ဥက္ကရာကြီးနိုင်ထောင်းမွန်ဆိုရှင်တော့ဒီနိုင်ငံရေးရစီရေးမှာပါဟိုကျွမ်းကျင်ပြီးတော့တခြားဘလုံးမဆုံးမနဲ့တာဝန်ထမ်းဆောင်ခဲ့ပါတယ်ဟိုဥထကြီးကွယ်လွန်သွားတဲ့အတွက်ကျွန်တော်တို့ပါတီအနေနဲ့ရောကျွန်တော်တို့လူမျိုးအတွက်ကြီးမားတဲ့ဆုံးဆုံးမှုတွေဖြစ်ပေါ်ပါတယ်ဒီသူဆုံးဆုံးသွားပေမဲ့လည်းသူရှေ့ဆောင်နှံပြခဲ့တဲ့သူရည်မှန်းထားတဲ့ဒီအမျိုးသားကိုယ်ပိုင်ကြတန်းခွေဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးအတွက်ကျွန်တော်တို့ဒီမှာကြံရှိနေတဲ့ကျွန်တော်တို့ရောကျွန်တော်တို့ပါတီတွေရောကျွန်တော်တို့ဒီလူတွေရောမဆုံးမနဲ့ဆက်လက်တာဝန်ထမ်းဆောင်သွားမယ်အကြောင်းပြောကြလိုပါတယ်ဟုတ်ကဲ့
နိုင်ထောင်းမွန်ဟာမိုးအမျိုးသားလွတ်မြောက်ရေးတပ်မတော်မှာစီဦးစီးချုပ်ရာထူးယူခဲ့တော့ကလည်းမိုးအမျိုးသားလွတ်မြောက်ရေးတပ်မတော် MNLA ရဲ့လက်နက်ကင်အင်အားကိုတိုးပွားလောင်ဆောင်ရွက်နိုင်ခဲ့တာကြောင့်မွန်တိုင်းရင်းသားတွေကြားကြီးညိုလေးစားခံရသူတူလည်းဖြစ်ပါတယ်မြမငင်းချင်းဆွေးနွေးပွဲတွေမှာမွန်ပြည်သက်ပါတီဥက္ကဋ္ဌအနေနဲ့လည်းဦးဆောင်ခဲ့ပြီး2018ခုနှစ်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးခဲ့သူဖြစ်ပါတယ်ခုကဥက္ကဋ္ဌကြီးနိုင်ထောင်းမွန်ရဲ့ရုပ်ကလပ်ကိုထိုင်းနိုင်ငံကနေမွန်ပြည်နယ်ဂျပန်ရေတွင်းကြေးဝါကိုတည်ဆောင်လာပြီးလာမယ့်ဇန်နဝါရီလ22ရက်နေ့မှာတကြိုသွားမယ်လို့မွန်ပြည်သက်ပါတီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ